ချင်းပြည်နယ်ဖားကနယ်ကာမိုင်ဂျာကနမယာရွာနီမှာဒီလ14ရက်နဲ့15ရက်နှစ်ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ခဲ့တာပေါ့ဒီတိုက်ပွဲက14ရက်နေ့ညနေ3နာရီကစဖြစ်ခဲ့တာလို့ဒီသားကန်တယောက်က VOA ကိုပြောပါလေအဲမနေ့က
3နာရီတော့မှာစပြောခဲ့တာသူတို့တော့တကယ်လည်းနေနေလာဝင်လာလို့ပြည်ရဲ့ဘက်ကပြိမ့်နေတယ်ပေါ့တော့ကတော့ဒီမှာလို့ကပြန်သွားလိုက်နေတယ်ဒီနေ့ကနေမြန်မာတက္ကသိုလ်ကအသင်္ခါကမောကဒီပဲသူအပတ်ကိုအဲ့ရွာဘက်ကိုပြေးခဲ့တယ်အသင်္ခါရွာကတော့ဒီအဲတန်ရရတယ
်ဟောကန်ဒီသားကန်တယောက်ကလည်းတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာပဲနှမယားအခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်၆ရောက်တန်ရရခဲ့တဲ့အကြောင်းနဲ့သိဆုံးတဲ့သတင်းတော်မကြားရတဲ့အကြောင်းအတည်ပြုပြောပါလေ
။ရောကွေတော့ရက်သားတော့ဒီ၆ရောက်တော့ပြည်တယ်။စစ်ကပ်ကြပြီဒီလက်ရအဖိုင်ကနေကျဒီလက်နက်ကြီးဖြစ်တော့ပြစ်တော့ရက်ကိုပြစ်တော့အဲ့မှာရက်သားကြီးဖြစ်ရဲ့အပြည့်ဆုံးတော့မကြားမိဘူး။
တိုက်ပွဲဖြစ်ပေါ်ရနေရနီးဒေသခံတယောက်ကတော့တိုက်ပွဲက14ရက်နေ့ညနေကဖြစ်ခဲ့တဲ့အကြောင်းနဲ့15ရက်နေ့မနေ့ကလည်းထပ်ဖြစ်ပြီးရွာထဲကိုလက်နက်ကြီး3လုံးကျရောက်ခဲ့တယ်လို့ပြောပါလေ။တိကျတဲ့ရတဲ့ရက်သား6ရောက်ထဲမှာအသက်9နှစ်အရွယ်မိန်းကလေးတယောက်ပါဝင်အမျိုးသမီး4ယောက်နဲ့အမျိုးသား2ယောက်ထိခိုက်ခဲ့တာလို့လည်းဆက်ပြောပြပါတယ
်။ဒီနေ့ကမိုင်ခွဲမှာတော့ရွာမှာလက်နက်ကြီး3လုံးလောက်ကျတာ။ Thank you ဆိုတော့ဒီမိုင်ရအထက်ကိုနဲ့ခလေးနဲ့ဆိုအမျိုးသမီး4ယောက်ခင်ဗျာအမျိုးပါ2ယောက်အဲဒီပေါင်းကျူတာတယောက်ပေါ့ခင်ဗျာအမျိုးသမီးအမျိုးသားကအမျိုးသားရဲ့ပုံမှာဖြစ်တာကကျိုးတဲ့အဖြစ်နဲ့မဟုတ်ဘူး။အဲတိုက်ပွဲဖြစ်တာကနိုင်ရအခက်ဒီခုံဆိုင်နဲ့စတိုင်းနောင်ကြားမှာဖြစ်တာ။နိုင်ရအဲ့ဒီစက်ကဖြစ်တာအခက်ကိုပြစ်တာ။အဲရွာမှာစရဲ
။တဲ့ကြီးပြစ်ခတ်မှုကနမယာရွာမှာခြေဆိုင်တဲ့စစ်ကောင်စီတပ်ဘက်ကဖြစ်တာလို့ဒေသခံတွေပြောဆိုထားပေမဲ့ဒါနဲ့ပတ်သက်လို့တိကျတည်ပြချက်တော့မရပါဘူး။ COVID-19 ရောဂါကူးစက်မှုတွေကြောင့်ဆိုရင်ပြည်ဒေသအတွင်းသွားလာမှုတွေကန့်သတ်ထားတဲ့အချိန်မှာတရားပြင်းပြင်းထန်ထန်ရတဲ့သူမြောက်ကိုစိုင်းဖာရွာကစတင်ကြောင်းမှာပဲစိတ်ကူတာပေးနေရပါတယ်မြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမလာလောက်ကလေးကအချင်းပြင်းတဲ့အတွင်းမှာတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါလက်ရှိအချိန်မှာစစ်ကောင်စီတပ်တွေနဲ့ GIA ကြားအချင်းပြင်းတဲ့အတွင်းမှာလည်းမဟုတ်ပဲစကိုင်းတိုင်းခန်တီကောလင်းကသာစတဲ့ဒေသတွေမှာတိုက်ပွဲတွေခြေခြေပြင်းပြင်းဖြစ်ပွားနေပါပြီခင်ဗျာ